တရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပနေတဲ့အာရှအကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံကရိုးရာလေပြိုင်ပွဲမှာဂျေးစစ်စိတ်တစ်ခုထပ်ပြီးတော့ရရှိသွားပါတယ်။ရိုးရာလေပြိုင်ပွဲအမျိုးသမီး12ယောက်တွဲမီတာ500ဖိုင်နယ်ကိုဒီကနေ့ကြာသပတေးနေ့မှာပြိုင်ကြတာမှာမြန်မာကတတိယရရှိခဲ့တာပါ။ဖိုင်နယ်ကို6နိုင်ငံပြိုင်ခဲ့တာမှာအင်ရှင်တရုတ်နိုင်ငံကပထမ။အင်ဒိုနီးရှားကဒုတိယမြန်မာကတတိယရပြီးတော့ထိုင်းမြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံတွေကအဆင့်4 5 6အထိရရှိခဲ့ကြပါတယ်မြန်မာအကစားအဖွဲ့ဟာအောက်တိုဘာလ4ရက်နေ့ကလည်းပိုက်ချော်ချင်းအမျိုးသား4ယောက်တွဲမှရွှေတစိမ့်ရခဲ့တဲ့အတွက်အခုတခါရိုးရာလေကဂျေးတစိမ့်တစ်ခုထပ်ရလိုက်တာဖြစ်တာမို့ဒါဟာမြန်မာအကစားအဖွဲ့အတွက်တော့အခုတစ်ချိန်အာရှအကစားပြိုင်ပွဲမှဒုတိယမြောက်စုရရှိခဲ့တာဖြစ်ပါတယ်ဒီကနေ့အောက်တိုဘာ5ရက်နေ့အထိနောက်ဆုံးရရှိတဲ့စာရင်းတွေအရအရှင်တရုတ်နိုင်ငံကရွှေ194ခုငွေ96ခုကျေး53ခုနဲ့ပထမနေရာမှာရပ်တည်နေပြီးတော့ဂျပန်နိုင်ငံကရွှေ38ခုငွေ51ခုကျေး59ခုနဲ့ဒုတိယတောင်ကိုရီးယားနိုင်ငံကတော့ဒီရွှေ33ငွေ45ကျေး82ခုလို့နဲ့တတိယနေရာမှာရှိနေပါတယ်အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ထိုင်းနိုင်ငံကစုတစိအများဆုံးရထားပြီးတော့ရွှေ10ခုငွေ12ခုကျေး29ခုနဲ့အဆင့်9နေရာမှာရပ်တည်နေပါတယ်ရှင်